ထိုင်းမြန်မာနယ်စပ်မေလကရင်ဒုက္ခသည်စခန်းကဒုက္ခသည်အယောက်30ကျော်ဟာမဲဆောက်မြို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ရုံးရှိမှဗိုလ်ထူးနေတာဆန္ဒပြတောင်းဆိုတာကြောင့်အခုမဲဆောက်အချုပ်မှာအဖမ်းခံထားရပါတယ်ဒုက္ခသည်တွေကသူတို့ကိုတတိယနိုင်ငံတစ်ခုခုမှာရွှေပြောင်းအခြေစိုက်ရေးလှုပ်ဆောင်ပေးဖို့တောင်းဆိုကြတာဖြစ်တယ်လို့သိရပါတယ်ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတက်ခရိုင်ထဲကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလစခန်းထဲကဒုက္ခသည်36ဦးဟာစခန်းထဲကနေမဲဆောက်မြို့ကိုထွက်လာပြီး UNHCR ရုံးရှိမှဆန္ဒပြတောင်းဆိုခဲ့ကြတာပါဒီအခြေအနေနဲ့ပတ်သက်ပြီးတင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုရှင်းပြပါတယ
်မဲဆော် UNHCR ရုံးရှိမှသွားတော့ဆန္ဒပြတယ
်ဟုတ်ကဲ့
ဒါလိုပြတယ်ဆိုတော့သူအခွင့်အရေးအဲသူတို့ကအဲဒီတတိယနိုင်ငံသွားဖို့သူတို့ဆန္ဒသွားပြတယ်တောင်းဆိုတယ်ပလေးလာရှိရတော့ယူရင်လည်းသူတို့တောင်းပါတယ်မလုပ်ပါနဲ့လို့အဲဒီပြီးတော့ပလေးကြလည်းစလည်းသူပလောက်ပလောက်မာလိုက်တယ်အဲဒီမဲအဲဒီမဲလာပါဆက်လေးကြောင့်တော့ပလောက်လည်းသူတို့သွားတောင်းပါတယ်ဒီမှာလာပြီးတော့ဆန္ဒပြလို့မကောင်းပါဘူ
း
အဲဒီဆရာမပြန်ပြီးတော့ဆက်လူကြီးတွေလည်းရှိတာပဲသူတိုင်ပြီးတော့ဆွေးနွေးမယ်
ဟုတ်ကဲ့
ယူနိရှာလည်းဒီလိုပဲပြောပြတာပဲ
ဟုတ်ဒါ
မဲ့သူတို့ကတော့လက်မခံဘူးလေ
ဟုတ်ကဲ့
လက်မခံတော့ကြာတော့ပြောတယ်လေဆရာတို့နားမထောင်လို့ရှိတော့ကျွန်တော်တို့ရဲ့အဲဒီထိုင်းရဲ့ law အတိုင်းတော့ကျွန်တော်တို့သွားမှာပဲလို့အဲဒီကြာတော့ကြာလည်းသူတို့ကထိုင်းထဲမှာတော့တာယူထဲမှာတော့သူအားလိုက်တော့သူကလူအလုံးစောစစ်6ယောက်
အခုဖမ်းဆီးခံရသူအများစုဟာဒုက္ခသည်တွေအဖြစ်တရားဝင်မှတ်ပုံတင်ထားတဲ့သူတွေမဟုတ်ကြဘူးလို့လည်းဥရောပတ်ထွေးကပြောပါရယ်ဒုက္ခသည်တွေမိမိဆန္ဒလျောက်နေရပြန်နိုင်ရင် UNHCR ကစခန်းတွေဖွင့်ပြီးလှုပ်ဆောင်နေချိန်မှာအခုဒုက္ခသည်တွေကသူတို့ကိုတတိယနိုင်ငံပို့ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါဆန္ဒပြကြသူတွေထဲမှာအမျိုးသမီးငယ်22ဦးပါဝင်တယ်လို့လည်းဥရောပတ်ထွေးကပြောပါရယ်ထိုင်းဥပဒေချိုးဖောက်မှုနဲ့သူတို့ကတော့မဲဆောက်ရဲစခန်းမှာလက်ရှိထိန်းသိမ်းထားပြီး UNHCR ကတော့အသက်ငယ်ရွယ်သူတွေအတွက်လူမှုရေးအဖွဲ့အစည်းတွေကအကူအညီပေးနိုင်ရေးစူးစမ်းနေပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000နီးပါးခိုးလုံနေထိုင်နေကြပါတယ်။မဲလစခန်းမှာတော့ဒုက္ခသည်4000ကျော်ခိုးလုံနေထိုင်နေပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်နေကြဆဲဖြစ်တဲ့ဒုက္ခသည်ထောင်ပေါင်းများစွာဟာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေညှော်နှင်းလာတဲ့အတွက်အကူအညီပေးတာတွေညှော်နှဲသွားပြီးစားနပ်ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေရတာပါသူတို့တွေနေရရေးပြန်ရေးကတော့မရေမရာဖြစ်နေသေးရှိသလိုအထောက်ပံ့တွေဆက်ရမယ့်အလားအလာကလည်းမှုံဝါနေပါတယ်ဒါအပြင်မြန်မာပြည်ကဒုက္ခသည်တွေသူတို့နိုင်ငံမှာရွှေပြောင်းခြေစိုက်ဖို့အတွက်တတိယနိုင်ငံတွေကခေါ်ယူတာတွေကလည်းမရှိသလောက်နှဲပါသွားပြီဖြစ်ပါတယ်ရှင်